Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာ22ရက်အင်္ဂါနေ့ညနေခင်း6:00ခွဲနဲ့9:00အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါအမေရိကန်ရဲ့အာဖဂန်ဆိုင်ရာမဟာဗျူဟာသစ်ကိုသမ္မတဒေါ်နယ်ထရန့်မနေ့ကထုတ်ဖော်ပြောဆိုလာမှာတော့အမေရိကန်တပ်တွေအာဖဂန်ကနေအ мян ဆုံးရုပ်သိမ်းမှာမဟုတ်ဘူးလို့ရည်ရည်ပြတ်ပြောဆိုသွားပါတယ်။အမေရိကန်ကာကွယ်ရေးဝင်ကြီးကတော့အီရန်နိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။စစ်ပြေဒုက္ခသည်တွေစီသွားမဲ့ရင်းလေးစီကိုလိုင်စင်မဲ့အဖြစ်တပ်ဖက်ကဖမ်းဆီးလိုက်ချိန်မှာပဲကချင်အဖွဲ့ဖက်ကလည်းတားဆီးတဲ့တပ်မတော်အရာရှိတွေကိုကာမန်ရဲစခန်းမှာပဲတရားစွဲဆိုလိုက်ပါတယ်။
အဓိကကတော့ဥရီနဲ့အညီဒီတပ်မတော်ကနေပြီးတော့မှဒီလူတို့ကိုပေါ့လေ6လနဲ့ဖမ်းဆီးတယ်ပိတ်ပင်တယ်ပေါ့လေအဲ့ဒါလေးတွေလုတ်တဲ့အပေါ်မှာနောက်နောင်ပေါ့တပ်မတော်အနေနဲ့ဒီလူလုတ်တဲ့ကိစ္စ
ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့အကဥပဒေကြောင့်အရာဆောင်ရွက်ကူညီပေးမဲ့အရှိန်အဟုန်နောက်မှာရှင်တရင်အပြည့်စုံကိုတော့မကြခင်ကြားကြရမှာပါကြအပြင်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာတင်ဖို့မစ္စတာကိုဖီအာနန်မြန်မာနိုင်ငံကိုရောက်ရှိလာတဲ့တရင်နိုင်ငံတကာသတင်းမှာတော့အာဖဂန်နစ္စတန်ဆိုင်ရာမဟာဗျူဟာကိုသမ္မတဒေါ်နယ်ထရမ့်ကချပြလိုက်တဲ့အကြောင်းတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တရင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ရဲ့စီးရဲမဟာဗျူဟာသစ်အရာတပ်တွေအ мян ဆုံးရုပ်သိမ်းမှာမဟုတ်ဘဲအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့အာဖဂန်နိုင်ငံတွင်းမှာအခိုင်အမာဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဝါရှင်တန်မြို့ပြင်ကစစ်အခြေစိုက်စခန်းမှာညနေခင်းမင်ကွန်းပြောခဲ့တာမှာအာဖဂန်ရဲ့ရှုမြင်ချက်တွေကိုသမ္မတထရန့်ကကြေကြေပြန့်ပြန့်ပြောဆိုခဲ့ပေမဲ့အာဖဂန်နိုင်ငံတွင်းကအကြမ်းဖက်ဝါဒကိုချေမှုန်းရင်းနဲ့ပတ်သက်လို့တော့အသေးစိတ်မပြောခဲ့ပါဘူး။တပ်ဖွဲ့ဝင်အရေးအတွက်ဒါမှမဟုတ်လဲနောက်လာမယ့်စစ်ရေးစီစဉ်နေနဲ့ပတ်သက်လို့ပြောမှာမဟုတ်ဘူးလို့သမ္မတကပြောပါတယ်။အမေရိကန်ရဲ့စစ်ရေးမဟာဗျူဟာကိုလှစ်ဟပြတယ်လို့ဖြစ်စေမဲ့မြေပြင်အခြေအနေတွေစစ်ရေးဆိုင်ရာအချင်းစရာတွေနဲ့ပတ်သက်လို့လည်းပြောမှာမဟုတ်တယ်လို့အမေရိကန်ရဲ့အစီအစဉ်တွေကိုရန်သူတွေဘယ်တော့မှမသိစေရဘူးလို့သမ္မတကပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းမှာထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေရန်သူတွေကိုတိုက်ခိုက်နေပေမဲ့လို့လဲဒီလိုတိုက်ခိုက်နေုံတစ်ခုတည်းနဲ့တော့ငြိမ်းချမ်းရေးရလာမှာမဟုတ်ဘူးလို့သမ္မတကပြောဆိုလိုက်ပါတယ်
။ Military power alone will not bring peace to Afghanistan or stop the terrorist threat arising in that country.But strategically applied force aims to create
စီးရင်အားတခုတည်းနဲ့တော့အာဖဂန်နစ္စတန်နိုင်ငံတွင်းငြိမ်းချမ်းရေးကိုဆောင်ကျဉ်ပေးဖို့တိုင်းပြည်တွင်းကတိုးလာနေတဲ့အကြမ်းဖက်ဝါဒီတွေရဲ့ချင်းချောက်မှုတွေအဆုံးသတ်သွားမှာမဟုတ်ပါဘူး။ဒါပေမဲ့မဟာဗျူဟာကြကြတပ်တွေကိုအသုံးပြုရတာကရေရှည်တည်တံ့မဲ့ငြိမ်းချမ်းရေးအတွက်နိုင်ငံရေးလုပ်ငန်းစဉ်တရက်ပေါ်ထွက်လာမဲ့အခြေအနေမျိုးကိုဖန်တီးပေးဖို့ရည်ရွယ်တာဖြစ်ပါတယ်။စန္ဒားနဲ့တိုးတက်မှုတွေကိုမြင်တွေ့နေရသရွေ့တော့အမေရိကန်အနေနဲ့အာဖဂန်အစိုးရနဲ့အတူတူအလုပ်လုပ်သွားမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်နဲ့ထောက်ပံ့မှုတွေကအတိုင်းအဆမရှိသုံးကျင်တယ်လို့သုံးလို့တော့ရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့အာဖဂန်တပ်ဖွဲ့တွေတိုက်ခိုက်နေရတဲ့အကြမ်းဖက်ဝါဒီတွေကိုပါကစ္စတန်နိုင်ငံဘက်ကခိုလုံခွင့်မပေးခြင်းအပြင်အာဖဂန်နိုင်ငံတွင်းအခြေအနေတွေကိုကူညီပေးနိုင်ပါတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင
်။အဲဆူဒီကြွားတွေအတွက်နေဝင်ခြင်းရောက်နေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကအင်ကာနီမှာပြောဆိုလိုက်ပေမဲ့တချိန်တည်းမှာပဲစစ်သွေးကြွအုပ်စုတွေကိုချက်ချင်းလှငင်းချိန်မုံနိုင်အောင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်။အီရန်အစိုးရခေါင်းဆောင်တွေအမေရိကန်တပ်မှုတွေနဲ့တွေ့ဆုံဖို့ဘက်ဂဒက်မြို့ကိုမထွက်ခွာခင်ဝန်ကြီးမက်ဒစ်ကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုလိုက်တာပါဘက်ဂဒက်ကတွေ့ဆုံပွဲအတွင်းအီရန်နိုင်ငံတည်ငြိမ်ရေးအတွက်မဟာဗျူဟာတွေကိုဂျင်မက်ဒစ်နဲ့ဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်အဲဒီစစ်သွေးကြွတွေကအီရန်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်ခဲ့ပြီးနောက်ပိုင်း2014ဩဂုတ်လကစလို့အီရတ်တပ်တွေရဲ့စစ်ဆင်ရေးတွေမှာရောလေကြောင်းဘုံကျဲတိုက်ခိုက်မှုတွေမှာပါမဟာမိတ်တပ်တွေကိုအမေရိကန်ကဥဆောင်လာခဲ့တာပါပြီးခဲ့တဲ့ဇူလိုင်လတည်းမှာတော့အီရတ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့ကိုအီရတ်တပ်တွေပြန်လည်သိမ်းပိုက်ပြီးအောင်ပွဲခံခဲ့ပါတယ်အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေဟာဆီးရီးယားနိုင်ငံမှာ IS တွေထိန်းချုပ်ထားတဲ့ဒေသကိုပြန်လည်ရရှိရေးတိုက်ပွဲတွေအတွက်ကူညီပေးနေတာပါအဲ့ဒီတည်းမှာရာကာမြို့ပြန်လည်ရရှိရေးလည်းပါဝင်ပါတယ်
အမေရိကန်စစ်သင်္ဘောတစ်စင်းနဲ့ကုန်သင်္ဘောတစ်စင်းတို့တိုက်မိခဲ့ရတဲ့အကြောင်းရင်းကိုအမေရိကန်ရေတပ်ဖက်ကဖော်ထုတ်နိုင်ဖို့ကြိုးစားနေတဲ့အချိန်မှာပဲပျောက်ဆုံးနေတဲ့အမေရိကန်ရေတပ်သား10ဦးကိုလည်းဆက်လက်ရှာဖွေနေပါတယ်။စင်ကာပူနိုင်ငံအရှိဖက်ပင်လယ်ပြင်မှာအမေရိကန်ရေတပ်ဖြတ်သင်္ဘောနဲ့ရေနံတင်သင်္ဘောတို့မနေ့တနင်္လာနေ့ကတိုက်မိခဲ့တဲ့ဖြစ်စဉ်ဟာဆိုရင်လပိုင်းအတွင်းအမေရိကန်စစ်သင်္ဘောတွေရဲ့ဒုတိယအကြိမ်မြောက်မတော်တဆမှုလည်းဖြစ်ပါတယ်။မနေ့တနင်္လာနေ့ကသင်္ဘောနှစ်စင်းတိုက်မိခဲ့တဲ့နေရာမှာမလေးရှားနဲ့စင်ကာပူရေတပ်တို့ကလည်းရှာဖွေကယ်ဆယ်ရေးကူညီဆောင်ရွက်နေပါတယ်။အမေရိကန်ရေတပ်ဖြတ်သင်္ဘောကိုကန့်ကွက်ပြီးတဲ့နောက်မှာပျက်စီးသွားတဲ့သင်္ဘောရဲ့အစိအပိုင်းတွင်ပိတ်မိနေတဲ့နေရာတွေကိုရင်းငုပ်သမားတွေရှာဖွေခဲ့ကြပါတယ်။တိုက်မိတဲ့အတွက်ပျက်စီးသွားတာကြောင့်သင်္ဘောရဲ့အိတ်ခန်းတချို့နဲ့ဆက်သွယ်ရေးအခန်းတွေထဲရေဝင်ခဲ့ပြီးရေတပ်သား9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့ကအမေရိကန်ရေတပ်သင်္ဘောမတော်တဆမှုဖြစ်ခဲ့ပြီးနောက်မှာတော့ကမ္ဘာတဝန်းကအမေရိကန်ရေတပ်သင်္ဘောတွေရဲ့လုပ်ငန်းတွေအလုံးကိုရပ်ဆိုင်းထားဖို့အမေရိကန်ရေတပ်ကအမိန့်ထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကလည်းအမေရိကန်ရေတပ်သင်္ဘော USS Fitzgerald နဲ့ကုန်တင်သင်္ဘောတစ်စင်းတို့ဂျပန်ကမ်းလွန်မှာတိုက်မိခဲ့တာကြောင့်အမေရိကန်ရေတပ်သား9ဦးသေဆုံးခဲ့ရပါတယ်ရှင်
။ရုရှားကနေအမေရိကန်နိုင်ငံကိုလာရောက်မဲ့သူတွေအတွက်ယာယီပြည်ဝင်ခွင့်ဗီဇာအမျိုးအစားထုတ်ပေးမှုကိုဩဂုတ်လ23ရက်ကနေစက်တင်ဘာ1ရက်နေ့ထိရပ်ဆိုင်းလိုက်တဲ့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်အပေါ်ရုရှားနိုင်ငံသားတွေကဒေါသထွက်နေကြပါတယ်။မော်စကိုမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းအများအပြားကိုရုရှားအစိုးရကကန့်သတ်ခဲ့တာကြောင့်ဖြစ်တယ်လို့အမေရိကန်တန်ယုံဝက်ဘ်ဆိုက်မှာဖော်ပြထားတာပါ။ဒါဟာဆိုပါပြီးမမျှမတတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းတာမန်ပြည်သူတွေနဲ့လည်းဘာမှမဆိုင်တဲ့ကိစ္စမဟုတ်ကြောင်းဒါကိုပြန်လည်စဉ်းစားပေးဖို့လိုကြောင်းရုရှားခရီးသွားကုမ္ပဏီဝန်ထမ်းတို့ကပြောပါတယ်။စိန့်ပီတာစဘတ်မြို့ဒီ bloody poster နဲ့ Yekaterinburg မြို့တွေမှာ American ကောင်စစ်ဝင်ယုံတွေကဒီဝန်ထမ်းတွေအတွက်ဝန်ထမ်းတွေအရေးအတွက်မလုံလောက်တဲ့အတွက်အချိန်အတော်ကြာယာယီဗီဇာထုတ်ပေးတဲ့လုပ်ငန်းကိုရန်နာထားမှာဖြစ်ပါတယ်။ American တန်ခတ်ပေးဆို့မှုကိုလက်တော့ပြန်တဲ့အနေနဲ့ Russia ကလည်း American တန်ဝန်တန်းအများအပြားကိုနိုင်ငံကနေပြန်လည်နှင်ထုတ်ခဲ့ပါတယ်။
ယူအေဘီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါရယ်ရှင်။မလေးရှားနိုင်ငံမှာကျင်းပနေတဲ့အရှိတောင်အရှအာကစားပွဲတော်မှာတော့မြန်မာနိုင်ငံကရွှေတစိပ်၄ခု၊ငွေတစိပ်၃ခု၊ကြေးတစိပ်၄ခု၊စုစုပေါင်းစုတစိပ်၁၀ခုနဲ့အဆင့်ခုနှစ်မှာရပ်တည်နေပါတယ်။စီးကိန်းအာကစားပွဲတော်မှာနိုင်ငံပေါင်း၁၇နိုင်ငံကအာကစားသမားတွေပါဝင်ရှင်းပြနေတာဖြစ်ပါတယ်။အင်းရှင်မလေးရှားကတော့ရွှေတစိပ်33ခုအပါအဝင်စုတစိပ်ပေါင်း82ခုစုခုထားပြီးထိတ်ဆုံးကနေဦးဆောင်နေပါတယ်ဒီကနေ့မြန်မာအမျိုးသမီးဘောလုံးအသင်းနဲ့ဖိလစ်ပိုင်အသင်းတို့ရဲ့ပွဲမှာတော့မြန်မာအသင်းက6ခုဂိုးမရှိနဲ့အပြတ်အသတ်အနိုင်ရပြီးတတိယနေရာကိုစုခုပါတယ်မြန်မာအမျိုးသမီးဘောလုံးအသင်းကထိုင်းနဲ့ဗီယက်နမ်အသင်းတို့ကိုရှုံးနိမ်ခဲ့တာကြောင့်တတိယနေရာနဲ့ကျင်းပရတာဖြစ်ပါတယ်မနေ့ကအမျိုးသားဘောလုံးအသင်းကမလေးရှားအသင်းနဲ့အုပ်စုပွဲစဉ်ကစားတာမှာ၃ခုတကူနဲ့ရှုံးပါတယ်မြန်မာမျိုးသားဘောလုံးအသင်းကတော့အုပ်စုပွဲမှာ၃ပွဲနိုင်တပွဲရှုံးတဲ့အကျိုးဘောလုံးပွဲကိုတက်ရောက်နိုင်ခဲ့ပါပြီအမျိုးသားဝူရှုပြန်ပွဲမှာတော့မြန်မာကတိမ့်တန်းဦးကရွှေတစိပ်စွတ်ခုပါတယ်အမျိုးသမီးဝူရှုချန်ချွန်းပြန်ပွဲမှာတော့မြန်မာကမြတ်သက်စုဝေဖြိုးကရွှေတစိပ်စွတ်ခုပြီးနောက်မြန်မာကစားသမားဖြစ်တဲ့စန်ဒီဦးကဒုတိယငွေတစိပ်စုကိုစွတ်ခုထားပါတယ်မြန်မာနိုင်ငံဝူရှူအာကစားအဖွဲ့ကရွှေတစိပ်2ခု၊ငွေတစိပ်2ခုနဲ့ကြေးတစိပ်2ခုတို့ကိုစုခုထားပြီးဖြစ်ပါတယ်။မလေးရှားနိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှအာကစားပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ကြတဲ့မြန်မာအာကစားသမားတွေအခက်အခဲပေါင်းစုံကြုံတွေ့ရပေမဲ့လည်းတန်ရှင်းတဲ့အာကစားစိတ်ဓာတ်နဲ့ကြိုးစားရှင်ပြိုင်ခဲ့တဲ့အတွက်ဂုဏ်ယူဝမ်းမြောက်ပါတယ်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့သဝင်လွှာပြပို့ပါတယ်မြန်မာစကွက်ရှာအာကစားသမားတွေရဲ့ကတိတ်မှောက်ပြီးကစားသမား၃ဦးဒဏ်ရာရခဲ့တဲ့ဖြစ်စဉ်ကိုလည်းဒေါက်ဆန်းစုကြည်ကတဝန်လာမှာထည့်သွင်းဖော်ပြခဲ့ပါတယ်ရှင်
။မြောက်ကိုရီးယားပြည်ထောင်နာကိုစီရေးအင်အား၃ဖြည့်ရှင်းသွားမယ်ဆိုတဲ့မကြသေးမီကဒေါ်နယ်သမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်ပြောဆိုမှုပေါ်တောင်ကိုရီးယားနိုင်ငံကိုအလဲပတ်ရောက်နေကြတဲ့အမေရိကန်လွှတ်တော်အမတ်အဖွဲ့မှပါတဲ့ဒီမိုကရက်အမတ်တွေကပြစ်တင်ဝေဖန်လိုက်ပါတယ်။သမ္မတထရန့်ရဲ့ချောက်လန့်ပြောဆိုမှုဟာအရာမရောက်ပဲကိုရီးယားကျွန်းဆက်အတွင်း တင်းမာမှုကိုသာပိုတိုးစေကြောင်း Massachusetts ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်လည်းဖြစ်အရှိအာရှဆိုင်ရာနိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ Edward Markey ကဆိုးမျိုးမှာပြောဆိုလိုက်တာပါ Mr. Markey ဥဆောင်တဲ့ Republican Democrat နှစ်ပါတီကိုယ်စားလှယ်ပါအဖွဲ့ဟာဒီသတင်းပါတဲ့ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီအလဲပတ်သွားရောက်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝေးပစ်ပယ်တင်းဓာတ်ဒုံးကျည်ချိန်ချောက်မှုအန္တရာယ်နဲ့ပတ်သက်လို့ဆွေးနွေးနေကြပါတယ်။တောင်ကိုရီးယားရောက်အမေရိကန်အမတ်များကိုယ်စားလှယ်အဖွဲ့ကတော့မြောက်ကိုရီးယားကိုထောက်ပံ့ညှိနှိုင်းရေးဆိုတဲ့တောင်ကိုရီးယားရဲ့ချင်းခတ်မှုကိုထောက်ခံကြောင်းပြောဆိုကြပါတယ်။
စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့သတင်းပတ်ကလူသေဆုံးဒဏ်ရာရရှိခဲ့တဲ့ဘင်ကားနဲ့တိုက်ခိုက်မှုမှာပါဝင်ဆက်နွယ်မှုတန်တရားနဲ့ဖမ်းဆီးထားသူ၄ဦးကိုဒီကနေ့မှတရားရုံးထုတ်ဖို့ရှိပါတယ်။မနေ့တနင်္လာနေ့တုန်းကတော့ဘင်ကားမောင်းသူလို့ရဲတွေပြောဆိုတဲ့အမျိုးသားကတော့ရဲကပြစ်ခတ်လို့သိဆုံးပါတယ်။တိုက်ခိုက်မှုကိုအမျိုးသား၁၂ဦးပါအကြမ်းဖက်ဝါဒီအဖွဲ့ကစီစဉ်ခဲ့တာဖြစ်ပြီးဒီထဲက၈ဦးကတော့ရဲတပ်ဖွဲ့လက်ချက်နဲ့သေဆုံးသူတွေရှိတယ်လို့တိုက်ခိုက်မှုမလုခင်တရက်ကသူတို့ရဲ့ဖောက်ခွဲရေးပစ္စည်းအလုပ်ယုံမှာမတော်တဆပောက်ကွဲမှုအတွင်းတေဆုံးခဲ့သူတွေလည်းရှိတယ်လို့အာနာပိုင်တို့ကပြောပါတယ်။ပိုက်ဆိုင်တိုက်ရှာပွေခဲ့ရတဲ့ဝရမ်းပြည်ယူနက်အပူယာကုတ်ကိုတော့ဘာစီလိုနာမြို့ရဲ့အနောက်ဘက်55ကီလိုမီတာအကွာကကျေးလက်ဒေသမှာမနေ့တနင်္လာနေ့မှာရဲကအသေးပြစ်တတ်ပါတယ်။အသေးခံဘုံးတွေတက်ဆင်ထားပုံရတဲ့သူကိုတွေ့ရှိခဲ့ပြီးတဲ့နောက်မှာရဲကပြစ်ခတ်ခဲ့တာဖြစ်ပြီးဖောက်ခွဲရေးပစ္စည်းတွေကအတုတွေဖြစ်နေတာကိုနောက်မှတွေ့ရတာလို့အာနာပိုင်တို့ကပြောပါတယ်။လူ15ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကဘာစီလိုနာမြို့မှာတိုက်ခိုက်ခဲ့တဲ့ဘင်ကားကိုယူနက်အပူယာကွမောင်းနှင်ခဲ့တာမောင်းနှင်ခဲ့တယ်ဆိုတာကိုအချက်အလက်ခိုင်ခိုင်မာမာတွေ့ထားရတယ်လို့ကာတလန်ဒေသပြည်ထရေးဝန်ကြီးကပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအနောက်ဘက်ချမ်းအော်ရီဂွန်ပြည်နယ်ကနေစပြီးအရှိတ်ဘက်တောင်ကိုတောင်ကယ်လိုရိုင်းနားပြည်နယ်တခြားနှစ်ပေါင်း96နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တနင်္လာနေ့ကရှာရှာပါပါနေအပြည့်ကြက်တာကိုအမေရိကန်ပြည်ထောင်စုတဝန်းလူသန်းပေါင်းများစွာစောင့်ကြည့်ခဲ့ကြပါတယ်။လကနေကိုကွယ်သွားချိန်မှာတော့အော်ရီဂွန်ပြည်နယ်မှာတိတိတသာအပူချိန်ကြာဆင်းသွားပါတယ်။နေအပြည့်ကြက်တာကိုခန့်မှန်းကြည့်သန်း200လောက်ကြည့်ရှုခဲ့ကြပါတယ်။ဒီလိုနေကြက်တာလမ်းကြောင်းတခြားမှာမြို့ရွာတွေနဲ့ပန်းခြံတွေထဲမှာအဝေးကြီးမှန်ပြောင်းတွေကင်မရာတွေနဲ့အထူးနေကမျက်မှန်တွေအသင့်ယူလာပြီးနေကြက်တာကိုစောင့်ကြည့်ခဲ့တာပါ။တမိုင်းမှာနေကြက်တာကိုအများဆုံးစောင့်ကြည့်တဲ့အချိန်ဖြစ် NASA အဖွဲ့ကခန့်မှန်းထားပါတယ
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတင်ငီထိုင်တဲ့ကိုညာဝင်းအောင်တို့ကကြေညာပေးခဲ့တာပါ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရားနာဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်သက်အစည်းအဝေးခန်းစာတင်သွင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တီကနေမွန်လွယ်ပိုင်းမှာပဲမြန်မာနိုင်ငံကိုရောက်ရှိလာပါရယ်မစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့ဩဂုတ်လ24ရက်နေ့မတိုင်ခင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဒေါအောင်ဆန်းစုကြည်အပါအဝင်တခြားအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအစည်းအဝေးခန်းစာတင်ပြဖို့ရှိပါရယ်မနေ့ဖြန်မှာတော့ Mr. Kofi Annan နဲ့ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ကိုစလဲရီတွေ့ဆုံသွားဖို့လည်းရှိနေပါတယ်။သတင်းအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်း Mr. Kofi Annan ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အနေနဲ့အပြည့်သက်အစည်းအဝေးခန်းစာကိုပြည်သူလူထုထံမချပြခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်အစိုးရထိပ်ပိုင်းခေါင်းဆောင်တွေထံတင်ပြသွားမယ်လို့ကော်မရှင်အဖွဲ့ဝင်ဦးဝေလွင်ကပြောပါတယ်။
ကျွန်တော်တို့အပြေးစိတ်ကတော့ဟိုလုံလုံလေးရမပြောဖို့မြစ်တရရခံထားပါလေနော်ကျွန်တော်တို့တက်မှတ်မယ်အစိုးရအဖွဲ့ဦးဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကော်မရှင်ကလည်းပြည်သူ့အစိုးရကကျွန်တော်တောင်းဝေပေးထားတာလေအစိုးရကိုကျွန်တော်တို့တင်မယ်တင်ပြီးလို့ရှိရင်24ရက်နေ့ကြာပြည်သူများသိအောင်ကျွန်တော်တင်လာရှင်းနေမှုလုပ်ပါမှာခင်ဗျာကျွန်တော်တို့အကြံပြုတော့ပါခင်ဗျာကျွန်တော်တို့တောင်းဝေပေးရတဲ့လူတွေနဲ့အားလုံးပြည်သူအစီအစဉ်ရှိပါလေ
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအကြံပေးအစီရင်ခံစာတင်ပြဖို့အတွက်ကုလအတွင်းရေးမှူးချုပ်ဟောင်း Mr. Kofi Annan ဟာဒီကနေ့ဩဂတ်လ22ရက်နေ့မွန်လွယ်ပိုင်း3နာရီမှာရန်ကုန်မြို့ကိုရောက်ရှိလာတာပါဩဂတ်လ24ရက်နေ့ကြာသပတေးနေ့မှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်ပြီးအများပြည်သူသိအောင်အပြည့်အစုံအစီရင်ခံစာကိုချပြမှာဖြစ်ပါတယ်ရခိုင်အကြံပေးကော်မရှင်ရဲ့အစည်းအဝေးခန်းစာထဲမှာတော့ရခိုင်ပြည်နယ်ရင်းပဋိပက္ခတာစီရေးပြည်လဲတည်မြက်ရေးအခြေခံဝန်ဆောင်မှုတွေရရှိရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့အကြောင်းအရာတွေပါဝင်မယ်လို့ကော်မရှင်ဘက်ကအသိပေးထားပါတယ် ရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာမနက်ဖြန်မှာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှုရှိနေပါတယ်။ရခိုင်မျိုးသားပါတီဘက်ကတော့ဒီတွေ့ဆုံမှုမှာမပါဝင်လို့ကြောင်းအကြောင်းပြန်ကြားထားတယ်လို့အမ်းမြုပ်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်။ဒီတောင်စုလွှတ်တော်ပေါ့နော်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကအမတ်တွေကိုမနက်ဖြန်တွေ့ဖို့ကိုဖီအာနန်ဘက်ကတောင်းဆိုတဲ့ပုံပဲ။ဒါကျွန်တော်တို့ဒီခိုင်ယူသားပါတီဖက်ကအမတ်တွေကတော့မတွေ့လို့ဘူးဆိုတဲ့သဘောနဲ့ပြန်ကြားထားတာရှိပါတယ်။ဒါကြောင့်ဆိုရင်စရရကျွန်တော်တို့ကော်ဖီအန်နန်ကော်မရှင်ဖွဲ့စည်းကလေးကကျွန်တော်တို့ဘက်ကပြည်သူ့လွှတ်တော်ဘက်မှလည်းကန့်ကွက်တာရှိပါတယ်။ဒါဆိုနိုင်ငံတော်အတိုင်းအမြင်ခံဥပဒေအရအဲ့ဒီလိုနိုင်ငံတကာနဲ့ရှိတဲ့ပုဂ္ဂိုလ်များနဲ့နော်ဒီခိုင်ပြည်တစ်ခါကိုစုံစမ်းဖွင့်ဖွဲ့စည်းပိုင်ခွင့်ကိုဥပဒေအရမရှိဘူ
း။လက်ရှိရခိုင်ပြည်နယ်ရဲ့ပြဿနာကိုမစ္စတာကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေလောက်နေတဲ့ဖြည့်ရှင်းနိုင်မယ့်အနေအထားမရှိဘူးလို့ဒေါက်တာအေးမောင်ကသူ့အမြင်ကိုပြောပါတယ်
။အဲ့တော့နောက်ဆုံးအစီရင်ခံစာဖတ်တော့မယ်။မထွက်ခင်မနစ်ဖြံဆိုလာတပတ်ကသတင်းစာရှင်းလင်းဖို့လုပ်မယ်ဆိုတဲ့သတင်းတွေထွက်နေတယ်။အဲ့တော့သူ့ရဲ့အစီရင်ခံစာကိုဒီဘက်ကဆိုရလွတ်တော်တမ်ရိုဘက်ကဘလောက်ချီနော်လက်ခံတယ်။အဲ့ဒါတော့ကျွန်တော်တို့မပြောနိုင်ဘူး။အဲ့တော့ကျွန်တော်တို့နားလည်တာကလက်ရှိရခိုင်ဘက်မှဖြစ်နေတဲ့ပြဿနာဒီနိုင်ငံတကာအဖွဲ့အစည်းတခုမှလုပ်ခဲ့တဲ့ပုံကိုတူလာရောက်ပြီးမှနော်ခုနပြောလိုလိလစုံစမ်းပြီးမှအကြံပြုတာလောက်နဲ့ဖြည့်ချင်းလို့ရမယ်ဒါမဟုတ်ဘူးလို့ကျွန်တော်တို့ဘက်ကသုံးသပ်တယ်
။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားပြတ်အစည်းအဝေးခန်းစာကိုတော့2019ခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့ပြီးအဲ့ဒီအစီရင်ခံစာပါအကြံပြုချက်တွေရဲ့တဝက်လောက်ကိုတော့အကောင့်ထဲပေါ်ထားနိုင်ပြီလို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောဆိုထားတာလည်းရှိပါတယ်။ရခိုင်အကြံပေးကော်မရှင်ဟာရခိုင်ပြည်နယ်တွေကမတူကွဲပြားတဲ့အတိုင်းဝိုင်းတစ်ခုကြားကပြဿနာကိုပြေလည်နိုင်ဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်ချက်တွေကိုအဓိကအကြံပြုနိုင်ဖို့ဖွဲ့စည်းထားတာဖြစ်ပြီးလူခွင့်ရေးချိုးဖောက်မှုတွေရှိမရှိဆိုတာကိုအဓိကစုံစမ်းဖို့မဟုတ်ပါဘူး။ရခိုင်အကြံပေးကော်မရှင်ကိုပြီးခဲ့တဲ့2016ဩဂတ်လမှာဖွဲ့စည်းခဲ့ပြီးနှစ်လအကြာရခိုင်ပြည်နယ်မောင်တော်ခရိုင်မှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကလူနည်းစုမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေပေါ်ထွက်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကတော့ကုလသမဂ္ဂကတန်တရားရှိသလိုမျိုးလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမရှိခဲ့ဘူးလို့ပြောဆိုထားတာလေးရှိပါတယ်ရှင်
။မမြင်မြင်ခိုင်တင်ပြတော်တာပါရှင်။အခုတော့ကချင်ပြည်နယ်ဘက်ကသတင်းဖတ်ဆက်ရအောင်ပါ။ကချင်ပြည်နယ်ကာမိုင်းကိမ်မှာကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့စစ်ပြေးဒုက္ခသည်ရစီတော်မဲ့ရင်လေးစီကိုလိုင်စင်မဲ့အဖြစ်ဖမ်းဆီးပြီးတော့တရားဥပဒေအရအရေးယူမယ်လို့တပ်ဖက်ကပြောဆိုလိုက်ချိန်မှာပဲကချင်အဖွဲ့ဘက်ကလည်းတားဆီးတဲ့တပ်မတော်အရာရှိတွေကိုကာမိုင်းရဲစခန်းမှာပဲတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။အခုလိုအပြန်အလှန်တရားစွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးဥပဒေကြောင်းအရဆက်လက်ရင်ဆိုင်သွားကြမယ်လို့သိရပါတယ်။အသေးစိတ်ကိုတော့မဆူမုံကပြောပြထားပါတယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကကချင်ပြည်နယ်ကာမိုင်းမြို့အဝင်စစ်ဆေးဂိတ်မှာမြို့နယ်အထွေထွေအုပ်ချုပ်ရေးအဖွဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တပ်မတော်ဘက်ကရှောင်းတခင်စစ်ဆေးတဲ့အချိန်ကချင်ပြည်နယ်ဖားကန့်မြို့ကကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးလာမောင်လာတောင်ဦးဆောင်တဲ့ယင်းစစ်ဆေးတဲ့က၄စီးဟာလိုင်စင်မဲ့ယင်း၄စီးဖြစ်တဲ့အတွက်ဥပဒေအရအရေးယူဆောင်ရွက်မယ်လို့တပ်မတော်ဘက်ကဩဂုတ်လ21ရက်နေ့ကသတင်းထုတ်ပြန်ပါတယ်တပ်ဖက်ကအခုလိုပြောဆိုလိုက်ချင်းတဲ့ဒီပိုင်းနဲ့ထဲမှာပဲကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကလည်းသူတို့ကိုပိတ်ပင်တားဆီးတဲ့တပ်မတော်အရာရှိ၃ဦးကိုကာမိုင်းရဲစခန်းမှာအမှုဖွင့်တရားစွဲဆိုလိုက်တာကိုကာမိုင်းရဲစခန်းဘက်ကအမှုလက်ခံကြောင်းဩဂုတ်လ21ရက်နေ့ညကဖုံးဆက်အကြောင်းကြားလာတဲ့အတွက်ဥပဒေကြောင်းအရာဆက်လက်ရင်ဆိုင်သွားကြမှာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကဥပဒေကြောင်းအရာဆောင်ရွက်ကူညီပေးမယ်ရှေ့နေဦးခွန်အောင်က VOA မြန်မာပိုင်းကိုပြောပါတယ်
အဲ့ဒါတော့ကျွန်တော်တို့က20ရက်နေ့မှာတို့ဒီအမှုဖွင့်တိုင်စာခေါ်မှာပေါ့နော်တိုင်စာနဲ့ကျွန်တော်တို့ရဲစခန်းမှာအမှုဖွင့်ထားလိုက်တာပေါ့ဖွင့်ထားတော့ရဲစခန်းနဲ့လက်ခံတယ်လက်ခံပြီးတော့သူကဘာနဲ့ဖွင့်တယ်လဲဆိုတော့ရစက်ကြီးပုတ်မှာ384ပုတ်ခီးပေါ့384ပုတ်ခီး504မင်းဆောင်114အဲ့ဒါနဲ့တို့အမှုဖွင့်ထားပြီပေါ့နော်ကားစီးပိတ်ပင်တာပေါ့လေ904ကတော့ဟိုပေါ့ချင်း6တာပေါ့ဒီဟွာပေါ့ညောနိုင်ငံတော်ညီမှုပြည်ပြမှုကိုဟွာပေါ့အနောက်ဟွာပေါ့ပြည့်စည်စေအောင်ဆိုပြီးတော့သူကအနောက်ရှက်ပြုတယ်ပေါ့လေဆိုပြီးတော့မှအချင်းချောက်တယ်ပေါ့လေချင်းချောက်တယ်တစ်တစ်လေးဆိုတာကတော့ပူပေါင်းကြံစီတာပေါ့အဓိကကတော့ဥရီနဲ့အညီဒီတမတော်ကနေပြီးတော့မှဒီလူတို့ပေါ့လေ6လနဲ့ဖန်းစီတယ်ပိတ်ပင်တယ်ပေါ့လေအဲ့ဒါလေးတွေလုတ်တဲ့အပေါ်မှာနောက်နောင်ပေါ့တမတော်အနေနဲ့ဒီလူလုတ်တဲ့ကိစ္စတွေကိုဆင်ခြင်နိုင်အောင်ပေါ့ကျင်းနေအောင်ဆိုပြီးတော့မှဒါပြည်သူလူထုကို
ဒီကတော့အဲ့ဒါလေးဟိုပါပေါ့ message ပေးချင်တာပေါ့လေအဲ့ဒါကြောင့်
တို့အနေနဲ့ကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ထောင်ချီတဲ့နံမတီးစစ်ပြေးဒုက္ခသည်တွေဒုက္ခရောက်နေလို့ဖားကန့်ကနေသွားပြီးလိုအပ်တဲ့အကူအညီတွေပေးဖို့အကူအညီပေးရင်နှန်းတွေဖြစ်တယ်ဆိုတာကိုတားဆီးခဲ့တဲ့တာဝန်ရှိသူတွေကိုဖြေရှင်းပေမဲ့လက်မခံခဲ့ပဲချင်းချောက်နှောက်ယှက်ခဲ့တဲ့အတွက်အခုလိုတရားစွဲဆိုရတာဖြစ်ပါတယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးလမောင်လာထောင်ကလည်း VOA ကိုပြောပါတယ်
ဆိုတော့ကျွန်တော်အဖွဲ့ကိုပဲရွေးပြီးတော့တားစီပြီးတနေကုန်ဒုက္ခပေးတာလေ၃ရက်၄ရက်တိတိကျွန်တော်အဲ့လိုလုံးတစ်ခါကျတော့အဲ့ကျွန်တော်အဲ့ရဲခန်းကိုကျွန်တော်ရဲ့ဟိုဟာသူလုံးတင်ပြတာပေါ့ဗျာအဲ့ခါကျတော့ရဲခန်းကနေပြီးတော့ခါတော့ဒီပို့မတွေနဲ့သူတို့ကိုကြားဆွဲလိုက်ပြီးတော့ဆိုပြီးတင်ပို့လာတာဆိုတော့စွန့်ရခြင်းရဲ့အကြောင်းရင်းလဲကျွန်တော်တို့ရဲ့ကားတော့ပေါ့ဗျာကျွန်တော်စီကကားတော့ကိုသူကအဲ့ဘုံမူအိနိုင်ကလူတော်ဝင်လူတာလူပြီးရုံချင်မကောင်အဲ့ကားတော့သူကစီးတော်စီးလိုက်သေးတယ်
လိုင်စင်မဲ့ရင်နေတဲ့ကထောက်ပံ့ရေးပစ္စည်းတွေကိုကမိုင်းကနေနံမတီးကိုဆက်လက်ပို့ဆောင်နိုင်ရေးတာဝန်ရှိတဲ့သူတွေဘက်က6ဘိန်းရင်တစည်းစီစဉ်ပေးပေမဲ့ကချင်ဖွဲ့ဘက်ကလက်မခံပဲပတ်ဝန်းကျင်ကျေးရွာတွေကအမျိုးသမီးငယ်လေးတွေအပါအဝင်လူဝင်ရ100လောက်ဝန်းရံပြီးတော့လိုင်စင်မဲ့ရင်လေးစီးကိုရဲစခန်းသားမှရှိတဲ့ကောင်ရနှစ်ချင်းဖျားရှိခိုးကျောင်းထဲကိုဥပဒေမဲ့ရွှေပြောင်းဝင်ရောက်သွားခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်ဒီလိုမျိုးရင်တွေကိုတားဆီးတဲ့အချိန်ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့နောက်ကချင်ဒေသခံတချို့နဲ့လူညုံရေးတပ်ဖွဲ့တွေကြားအခြေတင်ဖြစ်ခဲ့ကြတဲ့အခြေထိခိုက်ဒဏ်ရာရခဲ့သူကချင်အမျိုးသမီးမက်ဂိုင်ရင်ကိုတော့အခုမြကြီးနားဆေးရုံမှာအတွင်းလူနာအဖြစ်ကုသမှုခံနေရတယ်လို့လည်းကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကရှေ့နေဦးခွန်အောင်ကအခြေအနေကိုပြောပြပါဗျ။
လူစုကိုအကျန်းဖက်ပေါ့နော်အကျန်းဖက်ပုံစံပေါ့လေဟိုဖမ်းဆီးတဲ့အချိန်မှာဖြစ်သွားတာပေါ့အဲ့ဒီအချိန်မှာယုံကြည်ဆန်ဆတ်ဖြစ်ရင်လည်းဖြစ်သွားတာပေါ့လေရဲတပ်ဖွဲ့ကနေပြီးတော့မှဆီယမ်မတယောက်ကိုပေါ့နော်အကျန်းဖက်အဲ့လိုဘာတာဟိုပတ်စီဖမ်းဆီးတဲ့အချိန်မှာအဲ့ဆီယမ်မနေပြီးတော့မှအမူမိလဲသွားပြီးတော့မှတန်ညာရတာပေါ့နော
်ဟုတ်ကဲ့
အဲ့ဒါကြောင့်မို့အဲ့ဆီယမ်မကဟိုါဖြစ်သွားတာပေါ့ဟိုဆေးရုံကိုရောက်သွားတာပေါ့လေကာမိုင်းတိုက်ရဲ့ဆေးရုံကိုရောက်တယ်ရောက်ပြီးအဲ့မှာကုလာမပြောက်တဲ့အတွက်အခုလက်ရှိကတော့မြင်းကျနာဆေးရုံကြီးမှာတော့အတွင်းလူနာဖြစ်စီကူတာမူခံယူနေရ
ပေါ့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဘက်ကမနေ့ပြန်ဩဂုတ်လ23ရက်နေ့မှာတော့ဒီကာမိုင်းဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းသာရှင်းလင်းပွဲလုပ်မယ်လို့သိရပါတယ်လွန်လောဆယ်မှာတော့ဖမ်းဆီးထားတဲ့ရင်းနေတဲ့ကစစ်ပြေးဒုက္ခသည်တွေအတွက်ကူညီထောက်ပံ့ရေးပစ္စည်းတွေကိုတော့ကချင်ပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ဒုက္ခသည်တွေစီအရောက်ပေးဖို့ဆောင်ရွက်နေပြီးလိုင်စင်မဲ့ရင်လေးစီးနဲ့ရင်ပေါင်းတွေကိုတော့ကာမိုင်းနယ်မြေရဲစခန်းမှာအမှုဖွင့်ပြီးဥပဒေအရဆက်လက်အေးအေးယူဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကတော့သတင်းထုတ်ပြန်ထားပါတယ်ရှင်
မြန်မာလူလည်းသမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အအုံပြန်လည်ဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့ NLD အစိုးရလက်ထက်မှာပိုပြီးတော့ကျေလောင်လာပါတယ်။ဖြစ်စည်းခံရတဲ့တက္ကသအဆောက်အအုံမြေနေရာမှာသမဂ္ဂအဆောက်အအုံဆောက်လုပ်ဖို့အတွက်ရောင်းတဲ့အစိုးရကကြိုးပမ်းခဲ့တဲ့ပုံမှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီသမဂ္ဂမြေနေရာကိစ္စကိုသမဂ္ဂမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီ။သမိုင်းဝင်သမဂ္ဂမြေနေရာဟောင်းနဲ့ပတ်သက်လို့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအဒီလိုက်အစီအစဉ်မှာဆွနေဘူးစီစဉ်ထားပါတယ်။ပါဝင်ဆွနေမြင်းများလူသူတွေ VOE ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာ။ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တရားလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အာဖဂန်နစ္စတန်အရေးနဲ့ပတ်သက်လို့လအတန်းကြာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတင်းနှင်းလာနေညမှာတော့အာဖဂန်နစ္စတန်နဲ့ပတ်သက်တဲ့သူ့ရဲ့မဟာဗျူဟာကိုထုတ်ဖော်ပြောကြားလိုက်ပါရတယ်။အာဖဂန်နစ္စတန်ကအကြမ်းဖက်ဝါဒကိုတိုက်ဖျက်ရမှာအခြေအနေပေါ်မူတည်ပြီးတော့လှုပ်ဆောင်သွားမယ့်အစီအစဉ်ဖြစ်တခြားနိုင်ငံတွေအနေနဲ့သူတို့ကိုယ်ပိုင်ဟာနဲ့နိုင်ငံပြန်လည်တည်ဆောက်ရေးနောက်အမေရိကန်အနေနဲ့ဒီမိုကရေစီထွန်းကားရေးဆောင်ရွက်မှာအမေရိကန်စစ်တပ်ကိုဆက်ပြီးအသုံးပြုသွားမှာမဟုတ်ဘူးလို့လည်းထုတ်ဖော်ပြောကြားလိုက်တာပါ။ဒီအကြောင်းအင်ဂျီရိုဆိုင်ယာ VOA ပြုလို့အကြီးအကဲစတီဗ်ဟာမန်ရဲ့သတင်းလွှာကိုကွန်အောင်ကပြောပြထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအမီရောက6ကီလိုမီတာဝေးတဲ့ဗာဂျီးနီးယားပြည်နယ်ကစစ်ကမ်းတစ်ခုကိုတွားရောက်ပြီးအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့စီးမူဝါဒကိုချပြခဲ့ပါတယ်။ဟိုရုံးကတော့ဒီစစ်ပွဲနဲ့ပတ်သက်လို့ဒါဟာဖြုန်းတီးမှုဖြစ်တယ်ဆိုပြီးတော့ရှုံချပြောဆိုခဲ့မှုပါတယ်။အမေရိကန်ပြည်အောင်စုကိုချင်းချောက်နေတဲ့အကြမ်းဖက်သမားတွေခိုးအောင်ရနေရတွေအမြင့်ပြတ်ချိန်မိုးရင်းနဲ့အဲ့ဒီအကြမ်းဖက်သမားတွေလက်ဝဲနျူကလ িয়ার လက်နက်မရောက်ရှိရေးသူ့ရဲ့ရည်မှန်းချက်တွေကိုထရမ့်ကပြောကြားသွားပါတယ်။
We will not talk about numbers of troops
or our
တိုင်းရနဂါစီအစီအစဉ်နဲ့ပတ်သက်လို့ကျွန်တော်တို့ပြောမှာမဟုတ်ပါဘူးအခုချိန်ကစလို့ကျွန်တော်တို့ရဲ့မဟာဗျူဟာမြောက်စီးရေလို့ရှာမှုတွေကိုစိတ်ကူးနဲ့အချိန်ရေးဆွဲသတ်မှတ်ထားတွေပေါ်အခြေခံဆောင်ရွက်တော်မှာမဟုတ်ပဲတကယ့်လက်တွေ့အခြေအနေတွေကိုကြည့်ပြီးတော့ဆောင်ရွက်သွားမှာပါအမေရိကန်ပြည်သူစုရဲ့ရန်သူတွေဟာကျွန်တော်တို့ရဲ့အစီအစဉ်တွေနဲ့ကျွန်တော်တို့ဘာတွေယုံကြည်ထားတယ်လဲဆိုတော့ကိုဘတော့မှလည်းသိမှာမဟုတ်ပါဘူးဘတော့တိုက်ခိုက်မယ်ဆိုတာမျိုးပြောမှာမဟုတ်ပေမဲ့လည်းကျွန်တော်တို့ဆက်လက်ပြီးတော့တိုက်ခိုက်ချိန်မုံတော်မှာဖြစ်ပါတယ
်ပါကစ္စတန်နဲ့ပတ်သက်ပြီးတော့လဲသမရကအခုလိုပြောရတယ
် We have been paying Pakistan billions and billions
ပါကစ္စတန်နိုင်ငံကဒေါ်လာဘီလီယံနဲ့ချီပေးနေတဲ့ချိန်ထဲမှာပဲသူတို့တိုက်ခိုက်နေတဲ့အဲ့ဒီကျန်းဖက်သမားတွေကိုလက်ခံပြီးနေထိုင်ခွင့်ပေးထားပါတယ်ဒါကိုပြောင်းလဲရမှာဖြစ်တယ်လို့ချက်ချင်းပြောင်းလဲဖို့လည်းလိုပါတယ်
ဒါပေမဲ့လည်းနေဆက်ဖြတ်ကျော်တိုက်ခိုက်လို့ရှိတဲ့အကြမ်းဖက်အဖွဲ့တွေဘောပါကစ္စတန်အနေနဲ့ခြေမုံဖို့ PR တွေတိုးပေးမယ်ဆိုရင်တော့အခြေအနေတွေဟာပိုဆိုးလာနိုင်တယ်လို့ဝေဖန်သူတွေကထောက်ပြကြပါတယ်။မူဝါဒရေးရအကြံပေးအဖွဲ့တစ်ခုဖြစ်တဲ့ We Sincena က Michael Kugelman က
My own view is that if you take a harder line on Pakistan, it'll lead Pakistan just to double down.
Pakistan နဲ့ပတ်သက်လို့တင်းမာတဲ့သဘောထားမျိုးစုတ်ကင်ထားမယ်ဆိုရင်တော့အဲ့ဒီအကြမ်းဖက်အုပ်စုတွေနဲ့သူတို့ပိုနီးစပ်သွားအောင်တွန်းပို့သလိုမျိုးဖြစ်သွားလိမ့်မယ်လို့ထင်ပါတယ်။ဒါတကယ်ကိုရှုပ်ထွေးနေနေတဲ့ကိစ္စပါ
။အမေရိကန်ပြည်ထောင်စုကမျှော်စင်ညီနောင်ကမ္ဘာကုန်သွယ်ရေးအဆောက်အဦးကိုတိုက်ခိုက်ပြီးချိန်ကလေးကဂိုင်းဂနာကွဲပြားမှုတွေအတွင်းထဲထိလိုက်စားပြီးစနစ်တကျလက်စားမှုတွေနဲ့ပြည့်နေနေတဲ့အာဖဂန်နစ္စတန်မှာ16နှစ်ကြာစစ်ပွဲတွေဖြစ်ပွားနေတာပါ။အာဖဂန်စစ်ပွဲနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်ဟာအကန့်အသတ်ရှိသလိုငွေကုန်ကြေးကျများနေတဲ့အကြောင်းလဲသမ္မတထရမ့်ကသူ့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုခဲ့ပြီးအမေရိကန်လူထုအနေနဲ့အစ်မန်နဲ့ပြောင်းလဲမှုနဲ့ရလဒ်ကိုမျှော်လင့်နေကြတယ်လို့သတိပေးပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုအောင်ပါရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Jero ကနေဖန်ယူကြည့်ရှုနိုင်ပါတယ်။တအပြင် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ကိုရောကြာရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်တင်ငယ်ထိုက်ကပြောပြပေးပါဦး။
အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ရဲ့စစ်ရေးမဟာဗျူဟာသစ်အရာတပ်တွေအများဆုံးရုတ်သိမ်းမှမဟုတ်ဘဲအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့အတွက်အာဖဂန်နိုင်ငံတွင်းမှာအခိုင်အမာဆက်လက်ရပ်တည်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မနေ့တနင်္ဂနွေနေ့တို့တနင်္လာနေ့ညနေခင်းမှာမိန်ခွန်းပြောတာမှာအာဖဂန်အရေးရှုမြင်ချက်တွေကိုသမ္မတထရန့်ကကြေကြေပြန့်ပြန့်ပြောဆိုခဲ့ပေမဲ့အာဖဂန်နိုင်ငံတွင်းကအကြမ်းဖက်ဝါဒကိုချေမှုန်းရင်းနဲ့ပတ်သက်လို့အသေးစိတ်မပြောခဲ့ပါဘူး။ IS စစ်သွေးကြွတွေအတွက်နေဝင်ချိန်ရောက်နေပြီလို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကအင်ကာနစ်မှာပြောဆိုလိုက်ပြီးမဲ့တစ်ချိန်တည်းမှာပဲစစ်သွေးကြွအုပ်စုကိုချက်ချင်းလှန်ခင်းချေမှုန်းနိုင်အောင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်။အီရတ်အစိုးရခေါင်းဆောင်နေအမေရိကန်တပ်မှုတွေနဲ့တွေ့ဆုံဖို့ဘက်ဂရက်မြို့ကိုမထွက်ခွာခင်မှာဝင်ကြီးမက်တစ်ကသတင်းထောက်တီကိုအဲ့ဒါလို့ပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်စစ်သင်္ဘောတစ်စင်းနဲ့ကုန်သင်္ဘောတစ်စင်းတို့တိုက်မိခဲ့ရတဲ့အကြောင်းရင်းကိုအမေရိကန်ရေတပ်ဘက်ကဖော်ထုတ်နိုင်ဖို့ကြိုးစားနေတဲ့အချိန်မှာပဲပျောက်ဆုံးနေတဲ့အမေရိကန်ရေတပ်သား10ဦးကိုဆက်လက်ရှာဖွေနေပါတယ်။စင်ကာပူနိုင်ငံအရှိဘက်ပင်လယ်ပြင်မှာအမေရိကန်ရေတပ်ဖြတ်သင်္ဘောနဲ့ရေနံတင်သင်္ဘောတို့မနေ့တနင်္လာနေ့ကတိုက်မိခဲ့တဲ့ဖြစ်စဉ်အားဆိုရင်လပိုင်းအတွင်းအမေရိကန်စစ်သင်္ဘောတွေရဲ့ဒုတိယအခြေမြောက်မတော်တဆမှုလည်းဖြစ်ပါတယ်။မလေးရှားနိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှအကစားပွဲတော်မှာတော့မြန်မာနိုင်ငံကရွှေတစိပ်၄ခု၊ငွေတစိပ်၃ခု၊ကြေးတစိပ်၄ခု၊စုစုပေါင်းစုတစိပ်၁၀ခုနဲ့အဆင့်9မှာရပ်တည်နေပါတယ်။ Save Game အားကစားပွဲတော်မှာနိုင်ငံပေါင်း17နိုင်ငံကအားကစားသမားတွေရှင်ပြိုင်နေကြတာဖြစ်ပါတယ်ရှင
်။တရင်ချင်းချုပ်ကမတင်ငယ်ထက်ကကြီးညာပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှာကမဆွမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia El Tayyib ဖြစ်ပါတယ်။ VOA American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 7133ညလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ53 kHz 5885နဲ့လိုင်းလံမီတာတရ90 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.